တရုတ်နိုင်ငံကအရင်သမ္မတ Trump လက်ထက်ဆိုရကအမေရိကန်အရာရှိတွေကိုတန်ခတ်အရေးယူလိုက်တဲ့အပေါ်သမ္မတ Joe Biden ဆိုရကပြစ်တင်ဝေဖန်လိုက်ပါတယ်။တရုတ်နိုင်ငံရဲ့အရေးယူမှုကအကျိုးမရှိသလိုအထက်ဆန်တဲ့လုပ်ရဖြစ်တယ်လို့သမ္မတ Joe Biden ရဲ့အမျိုးသားလူကြိုရေးကောင်စီပြောခွင့်ရ Emily Huang ကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံကိုရှင်းပြရသားရဖို့ရေးသပါတီစလုံးကကောင်းဆောင်တွေနဲ့ဆွေးနွေးပြီးအမေရိကန်နိုင်ငံရဲ့ရည်ရည်ချက်တခုရယူဖို့ဂျိုးဘိုင်ဒန်ကမျှော်မှန်းထားတယ်လို့လည်းပြောခွင့်ရဟွန်ကပြောပါတယ်။ဗိုလ်တော်ဦးနေကသမ္မတဂျိုးဘိုင်ဒန်ကျန်းသက်စာတင်ဆိုပြီးမိနစ်ပိုင်းတွင်မှာပဲတရုတ်နိုင်ငံကထရပ်အစိုးရလက်ထက်တာဝန်ယူခဲ့တဲ့ထိတ်တန့်အမေရိကန်တာဝန်ရှိသူတွေကိုပိတ်ဆို့တက္ကသိုလ်အရေးယူလိုက်တာဖြစ်ပါတယ်။အဲ့ဒီအချိန်နိုင်ငံကြီးဝန်ကြီးဟောင်းမိုက်ပုံပီကိုလည်းပါပါတယ်။ထရပ်ရဲ့ကုန်သွယ်ရေးအကြံပေးဟောင်းပီတာနာဗာရိုမြို့သားလူကြိုရေးအကြံပေးဟောင်းရောဘတ်အိုဘရိုင်န်နဲ့သူ့မတိုင်ခင်ကအကြံပေးဂျွန်ဘိုလ်တန်တို့လည်းတရုတ်တက်ခလိုက်တဲ့ပုံကိုယ်တွေတဲ့ပါဝင်ပါတယ်။